နောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တယောက်ချင်းတွဲဆုံမှုဆန္ဒရှိကြောင်းတောင်ကိုရီးယားတမန်မွန်ဂျေအင်ကဒီကနေ့ပဲပြောဆိုလိုက်ပေမဲ့သက်မတ်ချက်တွေနဲ့ကိုက်ညီဖို့လိုအပ်ကြောင်းလည်းပြောဆိုလိုက်ပါတယ်။2015ခုနှစ်ဒီဇင်ဘာလကစလို့ပထမဆုံးအချိန်ဖြစ်နှစ်နိုင်ငံတပ်တမန်တွေတရားဝင်တွဲဆုံခဲ့ကြပြီးနောက်တည့်မှာပဲနောက်ကိုရီးယားကောင်ဆောင်နဲ့တွဲဆုံဖို့တောင်ကိုရီးယားကောင်ဆောင်ကကြံလန့်လိုက်တာပါ။နှစ်နိုင်ငံကောင်ဆောင်တွေရဲ့ထိပ်တူးတွဲဆုံမှုဟာတွဲဆုံရုံတက်တက်ထက်အတိတ်တွေရှိဖို့လိုအပ်ကြောင်းလည်းတောင်ကိုရီးယားတမန်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နောက်ကိုရီးယားကောင်ဆောင်နဲ့မတွေ့ဆုံခင်အောင်မြင်မှုအတိုင်းအတာတစ်စုံတစ်ရာရရှိအောင်အာမခံချက်ရရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။တနိုင်ငံကြားစစ်မဲ့ဆုံးဒေသကပေါ်ပေါ်ဆုံးကြေးရွာမှာမိနစ်တုံးကတပ်တမန်တွေနဲ့တွေ့ဆုံမှုအတွင်းမှာတော့တောင်ကိုရီးယားနိုင်ငံပြုံချမ်းမြို့မှာရှိလာတဲ့မှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားကအားကစားသမားတွေဆီလွတ်ဖို့လက်ခံခဲ့ပါတယ်။စီရီးယားတင်းမာမှုတွေလျှော့ချနိုင်ဖို့စစ်ဖက်ဆိုင်ရာဆွေးနွေးမှုတွေကျင်းပရေးအတွက်လည်းနှစ်ဖက်အကြားသဘောတူရကြပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်ချမ်းကွဲခဲ့ရတဲ့1950ပြည်ကနေ1953ခုနှစ်ကိုရီးယားပြည်တွင်းစစ်အတွင်းကွဲကွာသွားကြတဲ့မိသားစုတွေအိုလံပစ်အားကစားပွဲတွေကျင်းပနေခြင်းရှိလာတဲ့မှာပဲကြာရောက်မဲ့ရိုးရာနှစ်တကူပွဲတော်ကာလမှာပြန်လည်ဆုံစည်းနိုင်ရေးတောင်ကိုရီးယားကကမ်းလှမ်းခဲ့ပါတယ်။